This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဩဂုတ်လ15ရက်နေ့ရေဒီယို NUG ရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပရမအူးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပရမဆုံးစီရေးသတင်းနေဖြင့်တိုက်ပွဲအတွင်းစစ်ကောင်စီတပ်ကအရဲသားများကိုလူသားတိုင်းအဖြစ်အသုံးပြုသည့်ဗီဒီယိုထွက်ပေါ်တဲ့သတင်းကိုတင်ပြပေးပါမယ်။မိတ္တလာအခြေစိုက်ပြည်သူ့ကာကွယ်တပ်ဖွဲ့ People Defense Force မိတ္တလာကထုတ်ပြန်သည့်ဗီဒီယိုမှတ်တမ်းတစ်ခုတွင်စစ်ကောင်စီတပ်သားများကအရဲသားများကိုဖမ်းဆီးပြီးတိုက်ပွဲအတွင်းလူသားတိုင်းအဖြစ်အသုံးပြုနေကြောင်းဖော်ပြထားပါတယ်။ဗီဒီယိုကို drone နဲ့ကင်းထောက်ကင်မရာများအသုံးပြုပြီးရိုက်ကူးထားပြီးစစ်ကောင်စီစစ်ကြောင်းကလက်ကိုကျိုးတုပ်ထားသောလူအချို့ကိုရှေ့မှပြေးခိုင်းကာနောက်မှတနက်ကင်ထားသည့်စစ်သားများကကာကွယ်လိုက်နေသည်ကိုမြင်တွေ့ရပါတယ်။ထိုအဖြစ်အပျက်မှာရန်ကုန်မန်းလေးအမြန်လမ်းမှမိုင်တိုင်310ခွန်အနီးတိုက်ပွဲတစ်ခုအတွင်းဖြစ်ပွားခဲ့ပြီးအနီးရှိကျေးရွာများမှအရဲသားများကိုဖမ်းဆီးကာလူသားတိုင်းအဖြစ်အသုံးပြုခဲ့တယ်လို့သိရပါတယ်။ဖမ်းဆီးခံရသူများ၏အမည်နာမနှင့်ကိုရေးအချက်လက်များကိုမသိရသေးတော့လဲ။ရဲသားများပါဝင်နေကြောင်းသိရှိပြီးနောက်တိုက်ပွဲကိုရပ်နားခဲ့ကြောင်းဖော်ပြထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်စစ်ကောင်စီနဲ့ PNO ပူးပေါင်းစစ်ကြောင်းနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့စစ်သုံးမှန်းတဦးအရှင်ဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းရှိတော်လိုင်းတပ်ဖွဲ့ထိန်းချုပ်နယ်မြေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီ PNO ပြည်သူ့စစ်ပူးပေါင်းစစ်ကြောင်းနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့2005တရင်ကထုတ်ပြန်ထားပါတယ်ဩဂုတ်လ6ရက်နေ့မှစတင်ပြီးစစ်ကောင်စီနဲ့လက်အောက်ခံ PNO ပြည်သူစစ်ကအင်အားအလုံးရင်းဖြင့်2005တရင်ရှမ်းတောင်နဲ့မဟာမိတ်ပူးပေါင်းတရင်များလှုပ်ရှားနေတဲ့ခြေရွာများကိုစစ်ကြောင်းထိုးလာတာကြောင့်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီနဲ့ PNO ပြည်သူစစ်တပ်ဖွဲ့ဝင်20ခန့်သေဆုံးခဲ့ပြီးစစ်သုံးမှန်းတဦးကိုလက်နက်နဲ့တကွအရှင်ဖမ်းဆီးရမိခဲ့တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီစစ်ကြောင်းဘက်ကလက်နက်ကြီးနဲ့ drone များအစမတန်အသုံးပြုပြီးထိုးစစ်ဆင်ခဲ့တာကြောင့်2005တရင်မှရဲဘော်2ဦးနဲ့မာမိတ်တပ်ဖွဲ့များမှရဲဘော်၄ဦးစုစုပေါင်း6ဦးမစိုးရိမ်ရတဲ့ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီကော့လိုင်းရွာအနီးမှာစစ်ကောင်စီစစ်ကြောင်းကိုတော်လိုင်းတပ်ဖွဲ့များပူးပေါင်းတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းဒဝဲခရိုင်ရေပြူမြို့နယ်ကော့လိုင်းကျေးရွာအနီးစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတော်လိုင်းတပ်ဖွဲ့များပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ MSRF ကထုတ်ပြန်ထားပါတယ်ကော့လိုင်းရွာအနီးစစ်ကြောင်းထိုးလာတဲ့အင်အား150ပါစစ်ကောင်စီစစ်ကြောင်းကိုဩဂုတ်လ23ရက်နေ့မနက်7နာရီနဲ့ညနေ3နာရီတို့မှာတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကအရာရှိတဦးအပါအဝင်တပ်ဖွဲ့ဝင်14ဦးသေဆုံးခဲ့ကာ15ဦးထပ်မံတဲ့ဒဏ်ရာရခဲ့ပြီးစစ်ကောင်စီတပ်ကလက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်ခဲ့တာကြောင့်အရဲသားပြည်သူတဦးမစိုးရိမ်ရတဲ့ဒဏ်ရာရခဲ့တယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကိုမွန်ပြည်တော်လှန်ရေးတပ် MSRF ၊ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ၊တပ်မဟာ6တပ်ရင်း29၊ရမညမွန်တပ်တော် RMA ၊ဒေါနစစ်ကြောင်း2 YGF ၊ဒေါနစစ်ကြောင်း3 KBDF ၊ဖြူဟာ33၊ဒေါနစစ်ကြောင်းအထူးစစ်စင်ရေးအဖွဲ့နှင့်ကျယ်လင်းရောင်စာကဘောတပ်ရင်း KTLA တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီမုံရွာကြောက်ကလမ်းပိုင်းမှာစစ်ကောင်စီစစ်ကြောင်းကို၄ရက်ဆက်တိုက်ခိုက်ခဲ့ပြီး 40ခန့်သေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမြို့နယ်မုံရွာကျောက်ကလမ်းမိုင်းမှာစစ်ကောင်စီစစ်ကြောင်းနဲ့၄ရက်ဆက်တိုက်၉ချိန်ထပ်မံတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်40ခန့်သေဆုံးခဲ့တယ်လို့မုံရွာမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဩဂုတ်လ၈ရက်နေ့မှာမုံရွာစီးပွားရေးတပ်ကတော်မှထွက်လာတဲ့အင်အား150ပါစစ်ကောင်စီစစ်ကြောင်းကိုအသင့်ထောင်ထားတဲ့တိုက်မိုင်းဖြင့်တိုက်ခိုက်ခဲ့ပြီးထိခိုက်ဒေဆုံးမှုရှိခဲ့တယ်လို့ဆိုပါတယ်။တစ်ဆက်တည်းမှာကျောက်ကတောင်ရွာရှိစာတင်ကျောင်းကထွက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုစောင့်ကြိုတိုက်ခိုက်ခဲ့ရာ9ဦးခန့်ထိခိုက်ဒေဆုံးခဲ့တယ်လို့သိရပါတယ်။ဩဂုတ်လ9ရက်နေ့လယ်တနာရီခန့်မှာစစ်ကောင်စီတပ်များဖြန့်ထားတဲ့ရေနံကုန်းလမ်းစုံနဲ့ရွှေကိုဖြူဖျားအနီးတို့ကိုဒရုန်းဖြင့် drone ပုံးချတိုက်ခိုက်ခဲ့ပြီးထိခိုက်ဒေဆုံးမှုရှိခဲ့တယ်လို့ဆိုပါတယ်။ညနေ6နာရီခန့်မှာထနောင်းဝင်းရွာရှေ့ဘက်ထွက်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီး9နာရီခန့်မှာလည်းရွာတုံရွာနဲ့ထနောင်းဝင်းရွာအနီးမှာထိတွေ့တိုက်ပွဲထပ်မံဖြစ်ပွားခဲ့ကာထိခိုက်ဒေဆုံးမှုရှိခဲ့တယ်လို့သိရပါတယ်။တိုက်ပွဲအတွင်းမုံရွာစီးပွားရေးတပ်ကတို့ရှိစစ်ကောင်စီတပ်ဖွဲ့နဲ့အာမတ508တပ်ရင်းတို့ကလက်နက်ကြီးပစ်ကူပေးခဲ့ကာအနောက်ပိုင်းတိုင်းစစ်ဌာနချုပ်မှပါရာမော်တာနဲ့လေကြောင်းပစ်ကူပေးခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လ10ရက်နေ့လယ်12နာရီမှာရွှေကူနီဖျားအနီးတပ်ဖြန့်ထားတဲ့စစ်ကောင်စီတပ်ဖွဲ့ကို drone ဖြင့် drone ပုံးချတိုက်ခတ်ခဲ့ပြီးညနေ4နာရီခန့်မှာကြောက်ကာမြောက်ရွာအရှိကံကြီးကွေအနီးဖြန့်ဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ညနေ4နာရီခန့်မှာပဲကြောက်ကာရွှေကူနီဖျားအနီးကစစ်ကောင်စီတပ်ဖွဲ့နဲ့မိသက်ယုံအနာရှိစစ်ကြောင်းတို့ကို multi rotor laser fix wing နှစ်စီးဖြင့်ကျဲချတိုက်ခတ်ခဲ့ရာထိခိုက်ဒေဆုံးမှုရှိခဲ့ပြီး Scout Drone တစ်စီးဂျမ်ဘာထိမှန်ကဆုံးရှုံးခဲ့ရတယ်လို့သိရပါတယ်။17ရက်နေ့မနက်9နာရီခန့်မှာစစ်ကောင်စီတပ်အင်အား120အပေါ်စားတန်ကြပ်ကားယာဉ်နှစ်စီး double cut နှစ်စီးပါယာဉ်နံအားတိုက်မိုင်းဖြင့်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီစစ်ကြောင်းဟာကြောက်ကာယာဉ်နံကုန်းတနေရာကိုမီးရှို့ဖျက်ဆီးခဲ့ပြီးခရိုင်ချင်းဆက်လမ်းအတွင်းရှိလမ်းဘေးဝဲရာအိမ်တန်းများစစ်ကောင်စီလက်နက်ကြီးကြောင့်မီးလောင်ပျက်စီးခဲ့ရတယ်လို့သိရပါတယ်။ဩဂုတ်လ14ရက်နေ့အထိစစ်ကောင်စီစစ်ကြောင်းဟာမုံရွာမြို့မှကြောက်ကာရွှေကိုဖြူဖျားအနီးပတ်ဝန်းကျင်ထိအင်အား400ခန့်ဖြင့်တပ်ဖြန့်ပြီးမီးရှို့ဖျက်ဆီးခြင်းပြည်သူပိုင်ပစ္စည်းများကိုယူဆောင်ခြင်းများလှုပ်ဆောင်နေခဲ့ကာလက်နက်ကြီးများပါရာမော်တာများဖြင့်တိုက်ခိုက်မှုများလှုပ်ဆောင်နေတယ်လို့ဆိုပါတယ်။အဆိုပါတိုက်ပွဲများအတွင်စစ်ကောင်စီစစ်ကြောင်းမှဗိုလ်မှူးတဦးနဲ့ဗိုလ်ကြီးတဦးအပါအဝင်20ခန့်ဒဏ်ရာရရှိခဲ့ပြီး40ခန့်သေဆုံးထားကာသေဆုံးသူအများစုမှာပြည်သူစစ်မှုထမ်းတပ်သားတင်များဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ဆက်လက်ပြီးဖားကန့်တွင် drone ပုံးကြောင့်ဒေသခံ5ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ရှရော့ခကျေးရွာတွင်စစ်ကောင်စီတပ်ဖွဲ့က drone ဖြင့်ပုံကျဲတိုက်ခိုက်မှုကြောင့်ဒေသခံ5ဦးဒဏ်ရာရရှိခဲ့ကြောင်းဒေသခံများထံမှသိရပါတယ်။တိုက်ပွဲမရှိတော့လဲဩဂုတ်လ14ရက်မွန်းလွဲတနင်္ဂနွေခန့်တွင်ရွာအတွင်းရဝံကုန်းသားသို့ drone မှဘုံသီးကျရောက်ပောက်ကွဲခဲ့ပြီးအသက်16နှစ်အရွယ် Great Dan ကျောင်းသားထန်ရှန်းခိုင်အသက်52နှစ်ဦးဝင်းနိုင်အသက်56နှစ်ဦးရဲနိုင်အသက်58နှစ်ဦးထူးကျော်နှင့်အသက်50နှစ်ဦးတင်ထွတ်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါဗျ။ထိခိုက်ဒဏ်ရာရရှိသူများကိုပရဟိတအသင်းမှဖားကန့်မြို့ဆေးရုံသို့ပို့ဆောင်ပေးခဲ့တယ်လို့သိရပါဗျခင်ဗျာ။ဆက်လက်ပြီးဩဂုတ်လပထမပတ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်46ဦးတော်လှန်ရေးတပ်ဖွဲ့ရေထံအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လပထမပတ်အတွင်းစစ်ကောင်စီတပ်ဖွဲ့ဝင်စစ်သားနဲ့ပြည်သူစစ်46ဦးအလင်းဝင်ပူးပေါင်းလာခဲ့တယ်လို့ပြည်သူ့ရင်ဝင်ရဲ့ပြေဟ project ယခုတစ်ပတ်မှာဖော်ပြထားပါတယ်။တနင်္သာရီတိုင်းမှာစစ်သား3ဦး၊စကိုင်းတိုင်းမှာ22ဦး၊မကွေးတိုင်းမှာ20ဦးနဲ့စကိုင်းတိုင်းမှာပဲပြည်သူစစ်တဦးစုစုပေါင်း46ဦးအလင်းဝင်ခဲ့တယ်လို့ဆိုပါတယ်။အလင်းဝင်စစ်သား45ဦးအနက်39ဦးမှာပြည်သူစစ်မှုထမ်းတပ်သားတွေဖြစ်ကြတယ်လို့သိရပါတယ်။ပြည်သူပန်းနိုင်ငံကောက်ယူထားတဲ့မှတ်တမ်းတွေအရ2025ခုနှစ်ဇန်နဝါရီလမှဩဂုတ်လပထမပတ်အထိအလင်းဝင်ပူပေါင်းလက်နက်ချစစ်တုံးပန်းစုစုပေါင်း1982ဦးအထိရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ရမပင်ခရိုင်တပ်ရင်း30က60မမစိန်ပြောင်းနဲ့ဘုံသီးများကိုကိုတိုင်ထုတ်လုပ်အသုံးပြုနေပြီဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ပေါ်ပါပြီးအသုံးပြုရလွယ်ကူတဲ့60မမစိန်ပြောင်းလက်နက်ကြီးတွေကိုကိုယ်တိုင်ထုတ်လုပ်ပြီးလက်နက်ထောက်ကူအဖြစ်အသုံးပြုနေတယ်လို့ရမပင်ခရိုင်တပ်ရင်းအမှတ်30ကအတည်ပြုထားပါတယ်။ထုတ်လုပ်မှုလွယ်ကူရိုးရှင်းပြီးကုန်ကျစရိတ်တင့်တင့်လာကြောင်း60မမစိန်ပြောင်းလက်နက်ကြီးတွေဟာလက်ရှိຫນွေဦးဒေါ်လာရေးလက်နက်ကင်တပ်ဖွဲ့တွေအတွက်အရေးပါတဲ့လက်နက်တစ်ခုဖြစ်လာနေတယ်လို့ဆိုပါတယ်။တပ်ရင်းအနေဖြင့်ຫນွေဦးဒေါ်လာရေးအစကတည်းကလက်နက်ခဲယမ်းလိုအပ်ချက်များကို တနိုင်တပိုင်းဖြည့်ရှင်းနိုင်ဖို့ရည်ရွယ်ပြီးစံသစ်ကွန်မြူသောထုတ်လုပ်ရေးကဏ္ဍများကိုအားပေးကာတက်တွင်း policy တစ်ခုအဖြစ်ကျင့်သုံးခဲ့တယ်လို့သိရပါတယ်လက်ရှိမှာရင်းမပင်ခရိုင်တရင်30အနေဖြင့်စိန်ပြောင်းများအပြင်60မမဘုံဒီများကိုလည်းကိုတိုင်ထုတ်လုပ်လျက်ရှိကာတိုက်ပွဲများမှာလည်းဘေးရန်ရဲကင်းစွာဖြင့်အသုံးပြုနိုင်ခဲ့တယ်လို့ဆိုပါတယ်ထုတ်လုပ်ရေးကဏ္ဍမှာလောက်ကန်ရင်အသက်ဆုံးရှုံးခဲ့ရတဲ့ရဲဘော်များထိခိုက်ဒဏ်ရာရခဲ့တဲ့ရဲဘော်များလည်းရှိခဲ့ပေမဲ့ထုတ်လုပ်ရေးကဏ္ဍများကိုဆက်လက်စူးစမ်းလောက်ကန်နေကြတယ်လို့ဆိုပါတယ်ထုတ်လုပ်ရေးကဏ္ဍမှာအသုံးပြုဖို့လိုအပ်တဲ့ကုန်ကျန်းများဝယ်ယူစုဆောင်းနိုင်ရေးအတွက်ကိုပြည်သူလူထုအနေဖြင့်ပါဝင်အားဖြည့်ပေးကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Video NUG သတင်းတောက်တာကီခါရှယ်နဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဗီဒီယိုအန်ယူဂျီမှဆက်လက်တမ်းလွှင့်ပေးနေပါတယ်။စစ်ရေးသတင်းကောင်းထုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ကျွန်မကတော့ຫນွေဦးမိုင်ဖြစ်ပါတယ်။ကြာကာလဒီတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တန်းဦးဆောင်ကျင်းပတဲ့တဲ့ရင်ကိုအစွာတင်ပြပေးသွားပါမယ်။အမျိုးသားရင်သွေးရေးအစိုးရကြာကာလဒီတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးအမှတ်စဉ်28မြင်းဆောင်2025ကိုဩဂတ်စ်လ14ရက်နေ့မနက်10:00နာရီအချိန်တွင်ကျင်းပခဲ့ရအစည်းအဝေးတွင်ကြာကာလဒီတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တန်းမှအဖွဲ့မှစကားပြောကြားခဲ့ပါတယ်။ဆက်လက်ပြီးတက်ရောက်လာကြသောကြာကာလဒီတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအဖွဲ့ဝင်များမှ20ခွင့်မြင်းဆောင်2025တွင်ချမှတ်ထားသောရှေ့လုပ်ငန်းစဉ်များနှင့်ပတ်သက်၍ပစ္စည်းမှုအခြေအနေများနှင့်ဆက်လက်ဆောင်ရွက်ရန်ကြံရှိနေသည့်လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာသောဝင်ကြီးဌာန၏တာဝန်ရှိသူများမှလုပ်ငန်းဆောင်ရွက်ချက်များကိုအကျေတဝင့်ဆွေးနွေးခဲ့ပါသည်။အစည်းအဝေးသို့ပြည်ထောင်စုဝင်ကြီးချုပ်မောင်ဝင်းခိုင်တမ်းမှဦးဆောင်ကပြည်ထောင်စုဝင်ကြီးများ၊ဒုတိယဝင်ကြီးများ၊အမြင့်ရအတွင်းဝင်များ၊တွဲဖက်အမြင့်ရအတွင်းဝင်များ၊ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့သိရရှိပါတယ်ရှင်။ဆလပီစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့ယူနစ်အတွင်းရှိပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များတွေ့ဆုံ၍ယူနစ်တွင်နိုင်ငံရေးတော်လှန်ရေးအင်အားစုများကြားပူးပေါင်းဆောင်ရွက်သွားမည့်လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များဆွေးနွေးတဲ့တဲ့တင်ကိုတင်ပြပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့ယူနစ်တွင်ရှိပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များတွေ့ဆုံဆွေးနွေးပွဲကို2025ခုနှစ်ဩဂတ်စ်လ14ရက်နေ့မနက်10:00နာရီအချိန်တွင် Zoom platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့လို့တင်ရရှိပါရ။အစည်းအဝေးပွဲတွင်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကယူနစ်လွှတ်တော်မှစကိုင်းဖက်ဒရယ်ယူနစ်၏ကြာကာလဖွဲ့စည်းပုံအခြေခံဥပဒေပါရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များပေါ်ဆောင်ရွက်ပြီးစီးမှုအခြေအနေများယူနစ်တွင်နိုင်ငံရေးတော်လှန်ရေးအင်အားစုများကြားပူးပေါင်းဆောင်ရွက်သွားမည့်လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုယင်းနီးပွင့်လင်းစွာအကြံပြုဆွေးနွေးခဲ့လို့သိရပါတယ်။အစည်းအဝေးသို့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌစကိုင်းဖက်ဒရယ်ယူနစ်တွင်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်များအမျိုးသားလွှတ်တော်ကိုယ်စားလှယ်များနှင့်ဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်များတက်ရောက်ခဲ့ကြပါတယ်ရှင်။လောက်ခလာစာမပေးဘဲအလုံမထုတ်ပေးခံခဲ့ရသောအလုံသမား202ဦးရဲ့လောက်ခလာစာထိုင်းဘတ်ငွေ2တန်းကျော်ပြန်လည်ရရှိအောင် MHAC နဲ့ NUG ဆောင်ရွက်ပေးခဲ့တဲ့တဲ့ရင်နောက်ထပ်တင်ပြပါမယ်။ထိုင်းနိုင်ငံစမုတ်ပကန်ခရိုင်ရှိစိုင်းကေအပူပစ္စည်းစက်ရုံတစ်ခုတွင်လုအားခပြည့်မပေးဘဲရုတ်တရက်အလုံမအဖြုတ်ခံလည်ရသောကြောင့်မေလ23ရက်နေ့၌နယ်မြေခအလုံသမားကာကွယ်စောင့်ရှောက်ရေးယုံတွင် MHAC မဟာမိတ်အဖွဲ့ NUG အလုံသမားဝန်ကြီးဌာနမှတာဝန်ရှိသူများနဲ့အတူပူးပေါင်းတိုင်ကြားချင်းဖြင့်ကူညီမှုစတင်ခဲ့ကြောင်းသိရရှိပါရယ်ထို့ကဲ့သို့ကူညီဆောင်ရွက်ပေးခဲ့ခြင်းကြောင့်ထိုင်းနိုင်ငံသားနှင့်မြန်မာနိုင်ငံသားပါဝင်စုစုပေါင်း202ဦးမှထိုင်းဘတ်ငွေ2တန်းကျော်အားနေမီခါလုတ်သမားကာကွယ်စောင့်ရှောက်ရေးယုံမှတဆင့်ဩဂတ်စ်လ10ရက်နေ့၌ပြန်လည်ရရှိခဲ့လို့သိရပါရယ်၎င်းတို့202ဦးနှင့်15ဦးမှပြန်လည်ရရှိသည့်နင်နာကြီးအပေါ်အလုတ်ပြုတ်နင်နာကြီးများအပြည့်ဝလုချင်သောကြောင့်အလုတ်သမားတရားယုံ၌ဆက်လက်တိုင်ကြားသွားမည်ဖြစ်ပြီး MHAC မဟာမိတ်အဖွဲ့အနေဖြင့်လည်းအမှုပြီးဆုံးသည့်အထိဆက်လက်ကိုဆောင်ရွက်ပေးသွားမယ်လို့အသိပေးထားပါတယ်ရှင်ဆက်လက်ပြီးအိန္ဒိယဆိုရအာမြန်မာစေုပ်စုနဲ့ပတ်သက်သည့်ဆက်လက်နဲ့ရောင်းချမှုနဲ့ဆက်ဘက်ဆံရပူးပေါင်းဆောင်ရွက်မှုအလုံးရက်နာရတိုက်တွန်းတဲ့သတင်းကိုတင်ပြသွားပါမယ်အိန္ဒိယဆိုရအာမြန်မာစေုပ်စုနဲ့ပတ်သက်သည့်ဆက်လက်နဲ့ရောင်းချမှုနဲ့ဆက်ဘက်ဆံရပူးပေါင်းဆောင်ရွက်မှုအလုံးရက်နာရတိုက်တွန်းသည့်အပြင် Lighthead Groupကိုရဲ့၎င်း၏ဒါရိုက်တာများရှေယာရှင်များနဲ့စေုပ်စုလက်နက်ပွဲစားများအလုံးအပေါ်ဒဏ်ခတ်ပိတ်ဆို့မှုများချမှတ်ရလဲ Justice for Myanmar မှတောင်းဆိုထားပါတယ်2021ခုနှစ်နောက်ပိုင်းအိန္ဒိယလက်တက်အိန္ဒိယနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးများနဲ့ပုဂ္ဂလိကကုမ္ပဏီများမှတဆင့်မြန်မာစေုပ်စုတို့ဆက်လက်နဲ့ စစ်အရက်နှမျိုးသုံးပစ္စည်းများဤပညာများနဲ့လောင်စာစီများရောင်းချပေးခဲ့ကြောင်းသူတေသနာတရက်တွင်ဖော်ပြထားပါတယ် JFM အစိုးရအိန္ဒိယအစိုးရသည်မြန်မာစစ်တပ်အရာရှိများကိုအိန္ဒိယနိုင်ငံတွင်လေ့ကျင့်သင်ကြားပေးခဲ့ပြီးဓာတ်ပုံအထောက်အထားများတွင်2024ခုနှစ်တွင် Pradesh မြို့ရှိ Indian Army Educational Corps Training College and Center နှင့်2022ခုနှစ်တွင် Hyderabad မြို့ရှိ Indian Military College ofElectronics and Mechanical Engineering နဲ့လေ့ကျင့်မှုခိုင်ယူနေသည့်မြန်မာစစ်တပ်အရာရှိများကိုတွေ့ရလို့အသိပေးထားပါရယ်2023ခုနှစ်တွင်အိန္ဒိယကာကွယ်ဝင်ကြီးရှယ်ဂရီဟာအရမက်စတီမြန်မာနိုင်ငံသို့လာရောက်ကာကွယ်ပစ္စည်းထုတ်လုပ်ရေးအရာရှိချုပ်ဒူဘူချုပ်ကြီးကံမြင့်တန်းစစ်ဥစုခေါင်းဆောင်မြောင်နိုင်လို့နဲ့တွေ့ဆုံခဲ့ကြကြောင်း JFM ကဖော်ပြထားပါရယ်ထို့ပြင်မကွေးတိုင်းရှိစစ်ဥစုထိန်းချုပ်ထားသည့်မန်တန်ပြာကန်ရေနံချက်စက်ယုံကိုအိန္ဒိယပညာရှင်များကအဆင့်မြင့်တင်ကူညီခဲ့ကြောင်းထို့စက်ယုံတွင်ထုတ်လုပ်သည့်လေယာဉ်စီများကိုစစ်ဥစု၏လေကြောင်းတိုက်ခိုက်မှုများတွင်အသုံးပြုကြောင်းသိရပါရယ်ရှင်နေဆက်ကုံသွေးမှုပိတ်ပင်မှုကြောင့်မြန်မာတွင်ကုန်စည်နှုံများတက်နေတဲ့သတင်းကိုဆက်လက်တင်ပြပါမယ်။အာနာသိန်းစစ်ကောင်စီကစေဝအပါဝင်လူသုံးကုန်ပစ္စည်း35မျိုးကိုနေဆက်မှတင်သွင်းခုပိတ်ပင်လိုက်ခြင်းကြောင့်မြန်မာတွင်၌ကုန်စည်နှုံများတဖြည်းဖြည်းတက်လာနေကြောင်းသတင်းရရှိပါရ။ဩဂတ်စ်လ12ရက်နေ့တွင်ထုတ်ပြန်ထားသည့်စစ်ကောင်စီကြေညာချက်အရတင်သွင်းမှုပိတ်ပင်ခံရသည့်ပစ္စည်းများတွင်ခောက်ဆွဲ၊ကြာစံ၊ပဲငံပြားရည်၊သွားတိုက်ဆင်းနှင့်သွားတိုက်တန်း၊ဆက်ပြား၊တ िश ူး၊လူကြီးတိုက်ပါ၊အသင့်တောက်နှုတ်၊ဒိန်ချင်း၊လက်ကင်ဖုန်း၊ကော်ဖီစင်းနဲ့ကော်ဖီမုံလက်ဖက်ချောက်လက်စစ်စစ်ပစ္စည်းများမော်တော်ယဉ်အပိုးပစ္စည်းများတက်တီးနဲ့အခြားလူသုံးကုန်ပစ္စည်းအမျိုးစုံပါဝင်ပါတယ်မြောက်ရီဖန်အန်နဲ့မော်လမြိုင်ကဲ့သို့အဓိကနေဆက်ကုန်းသွဲမြို့များတွင်ဈေးနှုန်းတက်လာမှုရှိနေပြီဟုဒေသခံများကဆိုထားပြီးစေဝါပိတ်ပင်ထားတာကအဆိုးဆုံးလို့ဆိုပါတယ်ထိုင်းနိုင်ငံမဲဆောက်မြို့အမှတ်1တရားတွင်မြန်မာဖက်သို့ဝင်ရောက်စောင့်နေသည့်ကုန်တင်ရင်များ900ကျော်ရှိနေပြီလို့သိရပါတယ်ရှင်ဆက်လက်ပြီးနှွေးဥပံမှာရပ်ပေါင်း360အတွက်မြန်မာကျပ်ငွေစည်ရင်းတည်အနှံထားခြင်းဖြင့်အတူနှုံ7300ခိုင်နှုံးအထိအမြင့်ဆုံးရယူနိုင်တဲ့သတင်းကိုတင်ပြပါမယ်။နှွေးဥပံမှာရပ်ပေါင်း360အတွက်မြန်မာကျပ်ငွေစည်ရင်းတည်အနှံထားခြင်းဖြင့်အတူနှုံ7300ခိုင်နှုံးအထိအမြင့်ဆုံးရယူနိုင်တယ်လို့နှွေးဥဖွံ့ဖြိုးရေးပန်း SDB ကကြေညာထားပါတယ်။ထို့ပြင် SDB အကောင့်တစ်ခုရှိုံနဲ့နိုင်ငံတကာငွေကြေးစင်မျိုးနဲ့ကမ္ဘာရွှေ Digital Gold တို့ကိုအနှံကလအလိုက်သတ်မှတ်ထားသောနှုံထားများဖြင့်စုဆောင်းပွားများနိုင်ပြီလည်းဖြစ်ပါရဲ့ရှင်။2025ပညာသင်နှစ်အတွက် intensive program အချိန်ပိုင်းရပ်တိုသင်တန်းလျှောက်လွှာများကချင်ပြည်နယ်ပညာရပ်စုံတက္ကသိုလ်မှခေါ်ယူတဲ့သတင်းကိုနောက်ဆုံးတင်ပြပေးသွားပါမယ်။ကချင်ပြည်နယ်ပညာရပ်စုံတက္ကသိုလ်ဝိစာသိပ်ပန်းတက္ကသိုလ်မှဝိစာပါတာရဲ့အထူးပြုကျောင်းသားကျောင်းသူများနဲ့ဥပရိပညာအထူးပြုကျောင်းသားကျောင်းသူများအတွက်ရည်ရွယ်ဖွင့်လှစ်သည့် intensive program အချိန်ပိုင်းရပ်တိုသင်တန်းအတွက်သင်တန်းလျှောက်လွှာများကို2025ခုနှစ်ဩဂတ်လ18ရက်နေ့မှစတင်၍2025စက်တင်ဘာ15ရက်နေ့အထိလက်ခံသွားမည်ဖြစ်ကြောင်းအတိအပြထုတ်ပြန်ပါရယ်အချိန်ပိုင်းရပ်တိုသင်တန်းဝိစာဘာသာရပ်အထူးပြုများအတွက်လျှောက်ထားနိုင်သည့်ဘာသာရပ်များမှာမြန်မာစာအင်္ဂလိပ်စာပထဝီဝင်သမိုင်းစိတ်ပညာဒသနိကဗေဒတို့ဖြစ်ပြီးပထမနှစ်မှစတင်၍စရုပ်ထနှစ်ထိတက်ရောက်နိုင်မှာဖြစ်တယ်လို့သိရပါရယ်ထို့အတူအချိန်ပိုင်းရပ်တိုသင်တန်းဥပရိပညာအထူးပြုများနေဖြင့်တတိယနှစ်မှပြင်ဆင်မှနှစ်ထိတက်ရောက်နိုင်မှာလည်းဖြစ်ပါရယ်သင်တန်းများအားမြန်မာနိုင်ငံစာစစ်ဌာနမှကျင်းပပြုလုပ်သည့်တက္ကသိုလ်ဝန်ထမ်းစာမီးပွဲအောင်မြင်သူများ2021ခုနှစ်နဲ့နောက်ပိုင်းခုနှစ်အောင်မြင်သူများမပါဝင်မှ KIO ပညာရေးဌာနမှကျင်းပပြုလုပ်သည့်တက္ကသိုလ်ဝန်ထမ်းအောင်မြင်သူများနှင့်အကန့်အသတ်မရှိနိုင်ငံတကာအသိအမှတ်ပြုတက္ကသိုလ်ဝန်ထမ်း GED စာမီးပွဲအောင်မြင်သူများနှင့်2021ခုနှစ်မှစတင်၍ CDM ပြုလုပ်ထားသည့်တက္ကသိုလ်ကျောင်းသားကျောင်းသူများလျှောက်ထားနိုင်တယ်လို့ဖော်ပြပါရယ်သင်တန်းလျှောက်လွှာပုံစံများကိုကချင်ပြည်နယ်ပညာရေးစုံတက္ကသိုလ်ကျောင်းသားရေးရာဌာနအပစင်တနင်္လာနေ့မှတောက်ကြနေ့အထိရုံးဖွင့်ချိန်နံနက်9နိုင်မှညနေ4နာရီအတွင်းထုတ်ယူနိုင်ကြောင်းအသိပေးထားပါရရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်တာကီခါရှယ်နဲ့ပဒေဖိုတို့ကပေးပို့ထားတာဖြစ်ပါရရှင
် Radio UNG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတစ်ခါတင်ဆက်ပေးမယ့်တော်လိုင်းရေးတေဂီတာအစီအစဉ်မှာ The Fingers မှရေးသားပြီးရင်းနှွေးဦးတည်ဆူထားတဲ့အမှန်တရားလိုအမည်ရတဲ့တော်လိုင်းရေးတေဂီတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ဒီကဘာမှမတရားဖင်ခုရှိသေးလေပြောကြရင်သူမှပြီးကိုယ်ကပဲမတရားချင် ye sha yin min ba le nga ba la ba mo la ba wa sin ji rui ne nyin khong se ma pye le nai ne we ye che ti ga ba ma amaria pe ne khu rao chan di le lu nyi ye yi ko le chwe lo rao kho ja ma de ma pye le yin min ba le nga ba lu su bi chai ma la chou de tu ga ma ba be lan piao ni de aman di ya de Mama pwin like Japan glee retwe lo twa Pika mama pwin like Japan glee re pyasi twa atare chama Pika mama pwin like Japan glee retwe lo twa Pika mama pwin like Japan glee re pyasi twa atare chama Ma pi so nai mu la
Video NUG တောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတပတ်အတွင်းသတင်းများကိုရခိုင်ဘာသာဖြင့်ရိုးလာတန်နာမှတင်ဆက်ပေးထားပါတယ်ခင်ဗျာ
တာလီစောပါ Video NUG တပတ်တုံးသရံတွေကိုရခိုင်ဘာသာနဲ့တောင်စာပီလာဖို့ပြိုင်ပါရယ်အကြံရိုးလာတန်နာပါຫນွေဥတော်လန်ရေးကို Wywen Bruce Pro ထောင်ပြီးတဲ့ Federal Democracy နိုင်ငံတော်တိုင်ထူထောင်နိုင်ရေးအစအထိ Closer အားထုတ်ခဲ့ဖို့ NUG ယာယီသမ္မတတိုက်တွန်း Program တွေတောင်းကိုပထမတောင်စာပီပါမယ်ຫນွေဥတော်လန်ရေးကို Wywen Bruce Pro ထောင်ပြီးတဲ့ Federal Democracy နိုင်ငံတော်တိုင်ထူထောင်နိုင်ရေးအစအထိ Closer အားထုတ်ခဲ့ဖို့ NUG ယာယီသမ္မတဒူဝါလက်ရှိလာကတိုက်တွန်း Program လိုက်ပါရယ် August လ Share Running မှာကြောင်းပါရယ်3899မှာရှိုင်းလီလုံးလူထုဒီမိုကရေစီအရိတော်ဘုံနဲ့အခမ်းအနားမှာအမျိုးသားညီညွတ်ရေးအစိုးရ၏ယာယီသမ္မတဒူဝါလက်ရှိလာကပရိုဂရမ်ရေးမင်းခွန်းမှာထေးသွန်ပရိုဂရမ်တာဆော့ဖရိုက်ပါရယ်ဆိုင်းအာနာရှောင်းစနိုက်ကိုတိုက်ဖျားဆော်မှာတော်လန်ရေးအာစုတီအနေနဲ့သမိုင်းကိုအရုဆိုးအကြီးတန်စီရယ်အာနေရှာတီကိုအထူးအလေးအနားထားပြီးကဆောင်းခရောင်သုံးသက်နိုင်ရဖို့မတူညီ၍အခရီးအနေတီကိုနှလေတဖို့ပေါက်ပြီးသမိုင်းတဆမ်းရနိုင်ဖို့ခရီးလှန်အပိုက်တီရှေးထွန်နိုင်ရဖို့ရှိုင်းလီလုံးလူထုဒီမိုကရေစီအရေးတော်ပုံကဖွေးတည်ပြလိုက်တဲ့လူထုတော်လန်ရေးတည်ဆောင်နှွင့်ဦးတော်လန်ရေးအတော်မှာအသင်းဆောင်ဆုံးမွင်းဖွားဂရီဘရွန်လာဘရီဖရိုက်တေလို့ပြောနိုင်ပါရယ်ကျွန်တော်တို့အနေနဲ့လာဟင်နှွင့်ဦးတော်လန်ရေးကိုဝိုင်းဝန်းဘရူးဆူပရုထောင်ပြီးကဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တိုင်းထူထောင်နိုင်ရေးအဆောင်အထိကရိုစာအာထုတ်ခဲ့ဖို့လိုရီဂရောင်းတိုက်တွန်းအပရီလို့ပြောကြပါရယ်ဆာလာဘရီကစိုက်ကောင်စီ Fancy တဲ့ဖရမုန်တီဂရောင်းလူပေါင်း920ခရောင်းရောက်တီဆုံခါရပိုင်လူထူးထောက်ခဲ့မှုမရှိရရီကောက်ပွေးစောပြည်သူတည်းတော့ရှုပ်ထွေးမှုတွေကိုရာပိုပရိုက်စီရီလို့အရာခတက်တော့ပရိုရီဆိုခေါ်ရှိရီလို့ဥခိုင်ဒုက္ခမဲရှာပရိုရီတရောင်းကိုတောင်းစားပြပါမယ်ရခိုင်ပရိယတော့ဆိုင်ကောင်စီမတရာဖန်စီတဲ့ဖရမုန်တီဂရောင်းလူပေါင်း920ခရောင်းရောက်တီဆုံခါပြေဒီခိုင်တန်ရာရရီလို့1954ရောက်အထိရှိခါရီလို့ဩဂတ်လ10တရာနေ့မှာပြုလုပ်တဲ့တရောင်းစာရှောင်းလုံးပွေမှာအရာခတက်တော့ပရိုရီဆိုခေါ်ရှိရီလို့ဥခိုင်ဒုက္ခကပရိုဂရမ်ခါပါရီရော့အဘရောင်းအရာခတက်တော့ထိန်ရှုပ်နေမရတီကိုစိုက်ကောင်စီကလာနေဂရီနောင်းလီဂရောင်းတိုက်ခိုက်မှုတီဂရောင်း UN နဲ့ INGO အစအုံအပါအဝန်နေအိမ်နောင်းအခရာအစအုံဒေစုစုပေါင်း11,000ကျော်ပြားစီခါရီလို့လေဆိုပါရီရော့အဘရောင်းစိုက်ကောင်စီလုပ်တဲ့ရီကောက်ပွေနောင်းပေသားလို့ပြည်သူလူထုထောက်ခံမှုမရှိရီရီကောက်ပွေစောပြည်သူအတော့အကျိုးမပိုင်နိုင်ပါပြည်သူတွေအတော့ရှုပ်ထွေးမှုတွေကို
ရာပိုဖရိုက်ဖို့လို့မှန်ပါရီလို့၎င်းကမဲရှာဘရူဘရိုကာလိုက်ပါရီမြို့အတော်အာရာခတက်တော့အေအေထိန်ရှုပ်ထားရီနေမတီမှာရီကောက်ပွေးကြောင့်ပါခွန်ပြီးဖို့ဆော်မဟုတ်လို့အာရာခတက်တော့ပရိစုခွန်ရှိသူဥခိုင်ဒုခကထဲလောင်းဘရိုကာခါပါရီဆာလာဘရီရဲ့ကျောက်ဘရူတိုက်ပွဲမှာဆိုင်မုထန်တီကိုရီတန်ကိုပို့ပြီးတီဆုံကြီးဇွမ်းပိုက်ထားရီလို့အလောင်းဝဆိုင်မုထန်တဲတာကပရော်ရီတတော်ကိုတောင်းစားပေးပါမယ်ရခိုင်ပရင်းနဲ့ကျောင်းလူမျိုးနဲ့ရှိတိုက်ပွဲဒီမှာဆိုင်မုထန်တဲတာတီကိုရီတန်တို့အတောင်အကျဲတိုက်ခိုက်ခိုင်ပြီးတီဆုံလာပါကတောင်းဂရုမမပရူပေးဇွမ်းပိုက်ထား ground အာရာခတက်တော့အေအေဘကိုအလောင်းဝလာရီလို့ဆိုင်မုထန်တဲတာမောင်မောင်ဝန်ကထုတ်ဖော်ပြောကားထားပါရီမောင်မောင်ဝန်ဆိုရန်ကုန်တိုင်းမင်္ဂလာတုံမျိုးနဲ့ပန်ကန်းကျွန်းကျေးရွာမှာတိုင်းရီလူပြိုက်ပြီးကစားတီးမှာရခိုင်ပရင်နေပုံနာကျဲမရုံးနေဒီပါရုံကြေရာဖရိုက်တေလို့သိရပါရယ်၎င်းသောအခုနိုင်မက်ရှလငါရာနေညစာပိုင်းမှာမင်္ဂလာတုံမရုံးနေအလီပေါင်းစာမှုစုံမှာရှိရစားရုံတစ်ခုကအလုံးဆောင်ပြီးရင်နောက်အင်္ဂလိပ်ရှော့နေအင်ကိုအလီလာရောက်ခါပနာညစေတနာရီခန်ပရန်လာရဲ့ခါမှာရက်ကွာအုပ်ချုပ်ရမှုနောက်အဖွေးကစိုင်ကေတခုလို့ဆွဲဆွဲပနာစိုက်တဲ့ဘကိုပိုးဆောင်ခါရီလို့ပြောဆိုထားပါရယ်၎င်းသောမော်ဘီမရုံးနေမှာရှိရအမဲတိုက် group ရူစိုက်ကောင်နဲ့အကြောင်းမှာစိုင်းမုန်ထဲအပဲဆိုင်ဈေးတိုက်တောင်းတဲ့တာရောက်ခရီးရေရခိုင်ပြည်နယ်ကျောင်းပြုံမျိုးနဲ့မရှိရေပရီဒန်ဆိုင်မနာဘရောင်ကိုပို့ဆောင်ခံခရပနာယောင်ကတဆောင်ဇူလိုင်လ3ရက်ရနေ့မှာအေအေဘကိုအလောင်းဝန်ရောက်ခဆော့ဖရိုက်တေးလို့ဆိုပါရယ်ကျောင်းပြုံရီထဲမှာဆိုင်မုန်ထဲတဲတာတိုက်တေးကိုစိုက်တဲ့ကအတောင်အကျဲတိုက်ခိုက်ခိုင်းကောင်တီဆုံလခကေမရင်ဂျွန်တတောင်ခဲရာတူပရီကေနာမေခန်တောင်းရပနာခွိတီဝါတီတီပိုင်ဇွမ်းပိုက်ထားကောင်၎င်းကဆိုပါရယ်အရာခတဲတော့နာထီတွေးတိုက်ပွေးဖရိုက်တိုင်းပရီသူဆိုင်တီကိုဖရီတာခိုင်းရီတီဆုံလာခကေခေါင်းကနေပြီးကဆွေပြီးကမရင်မရုတ်တီမရင်ကျောင်းကတောင်လောက်ရာတူပြီးကမရုတ်တီအဝိကနေပြီးကဂရိကကျန်တော်တို့တမေရှင်တီအလောင်းကိုမနာရရညောင်ရှောင်းကိုပေးပြီးကဆိုင်မကောင်ဖရိုက်ရီလို့၎င်းကပရော့ပရာထားပါရီဆိုင်မုထန်တဲတာတီအနေနော်ဖရီတန်ကိုမတိုက်ပါကနောက်ကတနေနော်ဘိုက်တဲပိုလို့ခရင်ခောက်ခံရပြီးကရှုံနေလို့ဆုတ်ခွာလာကလေးတိုက်ခတ်ခံရဖို့လို့ဆိုင်တက်ကဖေးအပ်ပြီးတော့၎င်းကဆာလာပရော့ပရာပါရီဆာလာပြိကအဂရန်ဖာဆိုင်အုပ်စု၏မြန်မာဆိုင်ကော်မရှင်ကအမေရိကန်အစိုးရကိုလော်ဘီလုပ်ပြီးဖို့ဝါရှင်တန်အခရီးဆိုင် DCI Group ကိုတနိုင်ကိုဒေါ်လာ3သန်းနှားငါရင်ရဲ့တံတောင်းကိုတောင်းစားပေးပါမယ်။အဂရန်ဖာဆိုင်အုပ်စု၏မြန်မာဆိုင်ကော်မရှင်ကအမေရိကန်အစိုးရကိုလော်ဘီလုပ်ပြီးဖို့ဝါရှင်တန်အခရီးဆိုင် DCI Group ကိုတနိုင်ဒေါ်လာ3သန်းနှားငါရင်လိုက်တယ်လို့သိရှိရပါရယ်။ကုံသွေးရီတဘာဝတရန်စာတာထောက်လော်ရီနလူသားရှောင်းစာနာထောက်ထားမှုအကူအညီပြီးရေးဂိစာတိကိုအဓိကပိုင်မဲ့ထားပြီးအမေရိကန်အစိုးရနောက်စားဆန်ရေးအဆောင်ပြစီဖို့ငါရင်ကောင်ဝါရှင်တန် DC အခရိုင်ဆိုင် Research Center ကသုတိတီတူဖရိုက်တီကိုရီမျိုးဟင်းကမြန်မာပြည်သူတိသိရှိစီဖို့သူဤဆိုရှယ်မီဒီယာမှာဖော်ပြထားပါရယ်စိုက်ကောင်စီကအမေရိကန်မှာ lobby လုပ်ဖို့တနိုင်ကိုဒေါ်လာ3သန်းနာ lobby အပွေးကိုငါရီလဲမြန်မာစိုက်ကောင်စီအခုစိုက်ကော်မရှင်ဆော့အမေရိကန်အစိုးရကို lobby လုပ်ပြီးဖို့ဝါရှင်တန်အခရိုင်ဆိုင် DCI Group ကိုတနိုင်ကိုဒေါ်လာ3သန်းနာငါရင်လိုက်တယ်လို့သိရပါရယ်အဓိကကတော့ခါကုံသွေးရီတဘာဝတရင်စာတာထုံးလုံးရီနလူသားရှောင်းစာနာထောက်ထားမှုအကူအညီပြီးရီဂိုက်စာတီကိုအဓိကပိတ်မဲ့ထားပြီးကအမေရိကန်အစိုးရနောက်စားဆန်ရီအဆောင်ပရစီဖို့ DCI Group ကကူညီပြီးလာဖို့လို့ဒေဖာကုံမဲပုံတောင်တောင်ပွန်ရီရဲ့ထောက်အထားမှာရေးသားထားပါရီ2025ခုနိုင်ဩဂတ်လ3ရက်နေ့ရဆွေနောက်မဲပုံတောင်ထဆော်တွေ့ရပါရီကော်မရှင်ဖာကပရန်ကရီဝန်ကြီးဌာနကတာဝန်ခံငါရင်ဆော်ပရိုက်ပြီးကပရန်ကရီဝန်ကြီးဌာနအတွန်းဝဲမွန်ကျော်အောင်ကလာမဲရေထိုးထဆော်တွေ့ရပါရီအဓိကစားသွေဆောင်ရဖို့လူကတော့ခပရင်ကရိုင်းဝန်ကြီးဌာနဒူးအတွန်းဝင်မရွန်ကျော်ဖရိုက်တီလို့ဖော်ပြထားပါရယ်အခုတောင်စားပိခရတဲ့တောင်ဒီကိုရေဒီယိုအန်ယူဂျီအပွေးသားတီကပြပို့ထားဆော်ဖရိုက်ပါရယ
်ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများ နိုင်ငံတကာကစေတနာရှင်များလို့အားပေးမြရဲ့ Radio NUG ဖြစ်ပါရဲ့ရှင်။အရေးတော်ပုံအောင်ရမည်။